ဟုတ်ကဲ့ဒေါက်တာမြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီ type fight လို့ခေါ်တဲ့ဥယောင်ငန်းဖျားယောဂါကဖြစ်တာများလားဆရာကြီ
းတခြားနိုင်ငံတွေရဲ့အားရများတယ်ကျွန်တော်နိုင်ငံမှာရေမတန်ရှင်းမှုအစားအသောက်မတန်ရှင်းမှုပဲလူတွေရဲ့အရှင်းမှုညော့နေတဲ့အပိုင်းကြီးကြောင့်တနိုင်ငံလုံးကသူတို့ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့သတ်မှတ်ချက်ရဖြစ်များတဲ့နိုင်ငံလို့သတ်မှတ်ထားတဲ့မှာပါပါတယ်အဲ့တော့ဒီရေကြီးရေရှမ်းဖြစ်တဲ့တက်ဖိုက်တွေပို့ပေါ်လာတယ်အဲ့ဒီရေကြီးရေရှမ်းမှာဖြစ်ခင်တဲ့တက်ဖိုက်ရောကရှိနေတဲ့ဥရောတော်ပေါ့နိကလေးလူကြီးအကုန်ဖြစ်နေတယ်ပေါ့ဒီကတော့ဒီဥရောငန်းပြားလို့ပြောလို့များအများကြီးကတက်ဖိုက်ဆိုတော့ကျွန်တော်များသိနေပါပြီဒါကြောင့်လဲဆိုရင်ရက်ကြာကြာဖြားတယ်ပေါ့ဗျာအဲ့ဒီကြားရဆိုဒီကနှစ်ဖြားဖြစ်မလားတစ်ဖက်ဖြစ်မလားအမြဲတမ်းကျွန်တော်တို့လာတာမေးတတ်တယ်
ဟုတ်ကဲ့ဆရာအဲ့ဒီကကြတော့ဒီအဖြစ်များတဲ့အတွက်ဖြစ်လာလို့ရှိရင်ဒီစောစောစီစီသိနိုင်အောင်လို့ခုနကဒီယောဂလက္ခဏာကိုခွဲခြားနိုင်ဖို့ဘယ်ဟာတွေကိုအဓိကထားပြီးတော့အားလုံးစိုက်ဖို့လုပ်မလဲ
အဓိကကတော့ခုနကတာမန်ပြွေးချမ်းတာနဲ့မတူဘောလေခါပါလို့ဆိုတပတ်တဲ့ပြီးတော့စပြီးတော့ဖြားပြီးတော့မကြဘူးဒီတကြီးကကျွန်တော်တို့၄-၅ရက်တပတ်လောက်နဲ့တက်တာပါလေပေါ့အဲ့လိုမျိုးပဲနဲ့ဒီဖြားဟာရှားရှည်လာပြီးတော့နှစ်ပတ်သုံးပတ်တည်းကျင်ကလာရီဆိုကျွန်တော်ကစဉ်းစားမှာကတက်ဖိုက်ဖြစ်မလားငပြားဖြစ်မလားပေါ့အဲ့တော့အများကြီးကငပြားဆိုရင်ချမ်းတုံတာလို့ပါလို့တက်ဖိုက်မှာလည်းချမ်းတုံတာရှိကြတာပါပဲအဲ့တော့တက်ဖိုက်ရဲ့လက္ခဏာတွေကနံပါတ်ဖြားမယ်ကောင်းကင်မယ်ကိုယ်လက်မကြီးမလားဖြစ်မယ်ပိုက်ကနာတာတွေဝမ်းချုပ်တာတွေပိုက်ပြီးကျနေတာတွေတစ်ခါတလေမှဒီချောင်းဆူတာလည်းရှိနေတာပဲလေအဲ့တော့တချို့ရင်ဘတ်တွေကိုကျွန်တော်ကြည့်ရလို့ရှိရင်အဒီရက်တော့ကလေးလည်းမြင်တတ်တယ်အော်လေသူတို့တကယ်များလားလားမရတဲ့လူရှိတယ်ပေါ့နော်တက်ဆိုင်တွေ့ရတဲ့အချက်ပြောက်တွေကတော့လက်တွေမှာမတွေ့ရပဲနဲ့ရင်ပတ်တစ်ဝိုက်မှာတွေ့ရတဲ့ဟာမျိုးပေါ့တော့လူနာကိုဆန်းကြည့်လိုက်ရင်ကျွန်တော်အသေးလေးနည်းဖြီးတာဒီလုံးလေးနည်းဖြီးတာတွေ့ရနိုင်တယ်ပေါ့လက်ရင်းအကျိတ်ကြီးထွက်ကြရရှိနိုင်တယ်မျက်စိရည်ပြီးတော့လက်နည်းရောင်တွေဟာမျိုးလည်းဖြစ်နိုင်တယ်ပေါ့ထူးခြားတာကကျွန်တော်အဖျားပြက်နေပြီလေပြီးတော့နှလုံးခုန်တော့ကနှီးရတယ်ဗျာတခြားဘယ်အဖျားတွေလဲသူချစ်ဖျားဒီဒီဒီတလာရဲ90ကိုနဲ့100တက်လာရဆိုလို့ရှိရင်အနည်းဆုံးနှလုံးခုန်တော့30လောက်တက်ရမှာသူကဒီလိုမဟုတ်ဘူးအဖျား100နဲ့100လုံးဖြစ်နေတယ်မြန်လဲနှလုံးခုန်80 90အောက်မှာတက်ရတယ်အဲ့ဒါလေးတွေကကျွန်တော် perfect ဖြစ်တယ်ငါကဖြစ်တာပေါ့နာလူနာကိုကျွန်တော်တို့ရှာလေးဖွင့်လိုက်တယ်ရှာရအလယ်မှာဖြူနေတယ်ထူပြပြပေါ့နော်အဲ့ဒါဖြူနေတာမျိုးတွေ့တာဒီဘက်ကလည်းအနီးနေဒါဆိုရင်ကျွန်တော် perfect ဖြစ်တာငါကရှိပြီဒါဆိုကျွန်တော်အဖျားကလည်းတစ်ပတ်တည်းကျော်နေပြီတစ်ပတ်တည်းထိတတ်နေပြီဒီမှတ်မှာလည်းဆက်ပြောက်ပြီးမြင်ရတယ်ဒီနော်ကျွန်တော်တက်ဖိုက်ကိုဆက်ဆွဲလိုက်ပြီးအထူးသဖြင့်ဆရာမကြီးရကတော့ဒီနှလုံးခုန်ပုံကိုကြည့်လိုက်တယ်နှလုံးခုန်ပုံကမမြန်တော့ဘူးနှေးလာပြီဆိုကျွန်တော်တာမန်ဆေးတွေပြေးနေတယ်လို့တုံ့ပြန်မှုကိုပြေးတော့စပြီးတော့ဒီတူရပါမှာတွေးရတယ်ဆရာကြီးပြောလေအဲ့တော့အဓိကကတော့ဒီလက္ခဏာတွေဟာဒုတိယပတ်မှာကျွန်တော်မထိန်းသိမ်းနိုင်တတိယပတ်မှာတက်ဖိုက်ကဥရောငမ်းများလို့ပြောထားတာဥမအနာလေးပေါက်တယ်ဒီအနာလေးကထားနေပြီးပေါက်ထွက်သွားပြီးတော့ဒီပေါက်တာပေါ့နော်အဲ့ဒါကအင်မတန်လေးကိုအတက်အလဲရန်ချနိုင်တယ်နောက်တစ်ခုကဒီတက်ဖိုက်ပိုးကတိုင်းဦးတန်းကျောင်းလေးကနေပြီးရေကိုဝင်သွားပြီးတော့ဘူးစစ်တဲ့လက္ခဏာရှိတယ်။အဲကြောင့်တိုက်ဖိုက်ကြောင်းနှလုံးရောင်နိုင်တယ်၊ဆုတ်ရောင်နိုင်တယ်၊ဒါရိုးရင်းချင်းစီတွေကရောင်နိုင်တယ်ပေါ့လေ။အဲကြောင့်တိုက်ဖိုက်ဖြစ်ပြီးဆိုရင်တော့ပေါ့နေလို့မရတော့ဘူး။အဓိကတော့ bacteria ကြောင့်ဖြစ်တယ်ဆိုတော့ပိစီကအဆေးကိုထိတိရတော့ပြီးလို့လူရပါတော့။တစ်ခါကြာရင်တော့
အဲ့ဒီတော့ဒီနေရာမှာခုနကဒီဆူဆူဝါဝါပေါ့နော်နောက်ဆက်တွဲအဆင့်တွေမဖြစ်ခင်မှာကုသနိုင်အောင်ပေါ့နော်အဲ့ဒါအရေးကြီးတာပါဆရာနော်ခုနလက္ခဏာတွေတည်ထားပြီးတော
့မှန်ပါတယ်ကျွန်တော်တပတ်ကြော်ပြီးဆိုကျွန်တော်တို့တွေးနေတာဆေးရအောင်မယ်ဆက်ဆက်လို့ဒီကလောက်ပြီးဆိုရင်လက်ဆိုင်တဲ့ project တွေပရိပူပါဆေးတွေကိုထိုးစီရောတောက်စီရောကျွန်တော်တင်ရလို့လာပေါ့ဒီခါကလေးကျရင်ကျွန်တော်ပလင်းနဲ့ချိတ်ပြီးတော့6နိုင်ကျတင်ရတာမျိုးတော့ရှိတတ်ပါတယ်ဆေးရုံနဲ့တင်ရနိုင်တယ်အဓိကတတိယအပတ်ခင်မှာကြော်ဥပေါက်သွားနိုင်တယ်ကိုယ်စီတက်နိုင်တယ်နှလုံးလေးဖြိုက်ခိုက်နိုင်တယ်ဒါကိုကာဝေဖို့တဲ့ဒုတိယအပတ်လမှာဖြိရာခုပြလို့ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီဖြစ်လာတဲ့အချိန်မှာကုသမှုလောက်တာကတော့ဒီဒုတိယအပတ်မှာလက္ခဏာတွေကိုအသေးချာသိပြီးတော့အမြန်လုပ်ဖို့လိုတာပါဆရာเนาะတစ်ချိန်တည်းမှာပါဆရာကြီးကာကွယ်နိုင်တဲ့အနေအထားမျိုးရော
အများစုကတော့ဒီခုနကကျွန်တော်အစာအနေရှိနေကြတယ်ကုသတာဟိုတက်ဆက်ယောဂရှိတဲ့လူကဒီမစင်ဆက်လိုက်တယ်အဲ့ဒီမစင်ဆက်လိုက်တဲ့လက်ကမကြံ့ဘူးပြီးတော့ဒီမစင်တွေလို့အဲဒီမှာတုံးနေတဲ့ညောစာဒုက္ခမျိုးတွေရှိတတ်တယ်ပေါ့အဲ့တော့လက်လက်ဆက်ဆက်ရွက်တွေစားရတော့မှနဲ့ဒေချာမစည်းကြောလိုက်ရင်တစ်ဖက်ပုံဝင်လာနိုင်တာပေါ့အပိန့်စားတယ်ပေါ့နော်အများစုကခရီးတွေအတုပ်တွေပေါ့ခင်းနေငားတွေဒါတွေကျွန်တော်တုပ်စားတယ်မပြည့်ပြည့်ပြင်စားတယ်ဒါတွေကတစ်ဖက်ဖြစ်စီတဲ့အလားအလာတွေတော့ ice cream ဆိုပြီးတော့နွမ်းလို့ရနေပြီးတော့ဒီအဲ့ ice cream ကကျွန်တော်ကဆိုကြ immediate တစ်ဖက်ဖြစ်စီတယ်ဆိုပြီးကျွန်တော်ပြောကြတာပေါ့နော်နောက်ကျွန်တော်ကြက်ဥပေးဥပေါ့မပြည့်ပြည့်စားတယ်ဆိုလို့ရှိရင်တစ်ဖက်ဖြစ်တယ်နောက်လူတွေအိမ်နေမှာရှိတဲ့အိမ်ညောင်တွေကင်နေဆိုအိမ်ညောင်တွေမှာလည်းဒီတစ်ဖက်ကိုရှိနေတယ်ပေါ့အဲ့ဒါကြောင့်ဒါမျိုးကြီးကင်တွေကခုကအစားတောင်ပတ်တနာကင်လက်တွေတခြားစင်ကစေးလို့လေစားတော့တဲ့အစားအစာတွေကလည်းကျွန်တော်ကြက်ပြီးတော့နော်အမြဲသေးချာရေးစေးတန့်ဆုံးပြီးတော့စားဖို့လူတွေပေါ့ဒီတစ်ဖက်ကကိုခန္ဓာထဲမှာပြောက်သွားလို့တခါကျသေးသေးချင်းမှာသွားဖုံးနေပြီးတော့အဲ့ဒီလူကဆုံးထုတ်တဲ့မစင်ကနေတစ်နှစ်ပတ်လုံးတခါလည်းနောက်လူတွေကူးကြရမျိုးရှိတယ်သူကတော့တစ်ဖက်လက္ခဏာပြောက်သွားပြီပေါ့လေ ဒါကြောင့်ကျွန်တော်ကဒီလူမဆင်ကိုကျွန်တော်တနင်္ဂနွေအိမ်သားထက်တိုင်းသိစင်ရောင်းထားမယ်ပြီးကြအဝတ်ထားမယ်နောက်ဆုံးကျတော့နောက်ကပ်လူတယောက်ကိုတစ်ဖက်မကူးဆက်နိုင်အောင်ကာကွယ်ရပါမယ်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီပြင်းထန်တဲ့တိုက်ဖက်ယောဂနဲ့ပတ်သက်ပြီးတော့ကျိုတင်သိပြီးတော့ပေါ့နော်လက္ခဏာတွေသတိထားပြီးတော့အမြန်ဒီကုသမှုခံယူတာချင်းအခုလိုကာကွယ်မှုလုပ်နိုင်တာအတွက်တစုံတရာတော့ဆရာကြီးဒီတည်ဆုံးမှုအားကိုတော့ကျွန်တော်တို့ရှော့ချနိုင်တဲ့အနေထားရှိရပါဆရာနော်အရင်နှစ်တည်းနဲ့ရှင်းလိုက်လို့ရှင်
ကဘာကျမ်းမာရေးဖော်ပြထားတာပေါ့ဒီကဘာလုံးတက်ဆက်ယောဂခံစားတာတစ်နှစ်တစ်နှစ်ကိုဆက်တန်းအောင်ပြောတယ်အဲ့ထက်ကနှစ်သိန်းလောက်ပြည်တယ်လို့ပြောတယ်ပမာဏညာမှာလည်းတက်ဆက်ကိုချစ်ချစ်ရောမကုလိုက်လို့ပြီးသွားလို့ရှိတယ်ကြီးတယ်တက်ဆက်ကကျွန်တော်ဆော့ဆော့ပြီးပြီးရင်အဲ့မှာအပတ်ဒုတိယပတ်မှာကျွန်တော်အဖက်ကယ်ပြီးကျွန်တော်ကုနေတဲ့နေရာမှာရှိတယ်။အဲ့လိုမဟုတ်ဘဲနဲ့ဟိုစက်ရောင်ကစီးွားလေးတောက်လိုက်မတောက်လိုက်တော့အဲ့လိုလုပ်ရင်လုံးပတ်လေးပတ်မှာအကျန်နဲ့ဆွေးနေတယ်။အဲ့လိုနဲ့ကျွန်တော်သိကျပြီးရရှိပါတယ်။ဒါကြောင့်ဖြားပြီးတပတ်လောက်ဆိုရင်တော့ဆရာဝန်တွေချပြပါ။ဒီစစ်တင်တာစစ်ပါ။စီးွားလေးကိုပတ်လိုက်အောင်တောက်ပါ။စောင့်ကြည့်တာဆေးရုံတင်နေတင်လို့ရပါတယ်။ Wi-Fi တိုင်းကျွန်တော်ဆေးရုံတင်ရမယ်တော့မဟုတ်ဘူးပေါ့။ဒါပေမဲ့၃ပတ်လောက်မှာအမကြတော့ဘူးဒီစစ်တဲ့လက္ခဏာရှိပြီဆိုတော့အသက်လူရမယ်နေတာဖြစ်ပြီအဲ့ဒီမတိုင်ခင်ကရှိရောက်ဆောင်နေတဲ့ပြည်စီပါဆေးကို effect တွေအဆန်းထက်တဲ့ပြည်စီပါဆေးပေါ်နေပါတယ်ပုံတော့ကတော့သူတို့ family ကောတောက်ကြတာပါလေအခုနောက်ပိုင်းအစီအစဉ်တွေနဲ့ဆင်းနေ MB clock ဆေးဆေးတွေထိုးသေးတောက်သေးမျိုးစုံပေါ်လာပါတယ်ဟိုနည်းနည်းလေးရက်တာကြတော့တောက်လာတာပါဗျာဟိုတုတ်ကွေးလို့ကျွန်တော်က3လေးရက်ပြီးလို့မရတော့ဘူးဒီကတကယ်ပြည်စီပါဆေးကိုထိထိရောက်ရောက်အနည်းဆုံးတစ်ပတ်ဆယ်ရက်တောက်ရမယ်တွေးပြန်ဆေးရမယ်အဲ့လိုထိရောက်ဖို့ရှင်တော့တက်ဖိုက်ကြောင့်ဒီမှာပက်ကက်တွေဆုံးပြီးတော့တောက်ပေးနေပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ